အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟီလရီကလင်တန်အနေနဲ့ဖိလစ်ပိုင်ရာရှိတွေနဲ့အင်္ဂါနေ့ကဆက်လို့တွေ့ဆုံနေရမှာဖိလစ်ပိုင်နဲ့တရုတ်ရေပိုင်နဲ့အငင်းပွားမှုကိစ္စကအဓိကအဆွေးနွေးချက်ဖြစ်လိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံသားရဲ့ဝန်ကြီးကလင်တန်ဟာအင်ဒိုနီးရှားမှာကျင်းပမယ်အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်ရင်းနဲ့ဒေသရင်းကဖိလစ်ပိုင်နဲ့ထိုင်းနိုင်ငံကိုပါဝင်ရောက်တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်မှတရုတ်နဲ့ဒေသရင်းနိုင်ငံတွေရေပိုင်နဲ့အငင်းပွားမှုဖြစ်ပေါ်နေတဲ့အပေါ်အမေရိကန်ရဲ့ထောက်ခံမှုရဖို့အတွက်ဖိလစ်ပိုင်သမ္မတဘန်နီနိုအကွီနိုကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကိုတိုက်တွန်းလိုက်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်ပြည်အောင်စုဟာဖိလစ်ပိုင်နဲ့အပြည့်အလံကာဝေးရေးဆိုင်ရာသဘောတူညီချက်ယူထားတာနှစ်60ရှိခဲ့ပါပြီ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကလင်တန်အနေနဲ့အာရှခီးစဉ်တွင်မှာအခုလိုမျိုးဒေသရင်းကအခြေအနေတွေကိုဆွေးနွေးဖို့ရှိသလိုမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းအမေရိကန်ဘက်ကနောက်ခြေလန့်အဆင့်ဘယ်လိုလှမ်းမလဲစဉ်းစားချက်တွေကိုလည်းဆွေးနွေးဖို့ရှိတယ်လို့နိုင်ငံသားရေးဌာနအကြီးအကဲအရာရှိတူကသတင်းဌာနတွေကိုပြောထားပါရဲ့ရှင်။